အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ရွေးကောက်တင်မြှောက်ထားတဲ့အစိုးရရဲ့လက်အောက်ခံမဟုတ်တဲ့တီးခြားလွတ်လပ်တဲ့အခွင့်အူးခံစစ်တပ်စီးပွားရေးလုပ်ငန်းတွေအကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကဂူကြီးတင်ဆက်ထားပါတယ်ခင်ဗျာ။
စစ်တပ်ကိုတီးကြလွတ်လပ်တဲ့လက်နက်ကိုင်အဖွဲ့အစည်းဖြင့်ရပ်တည်နိုင်အောင်အထောက်အကူပြုတဲ့စီးပွားရေးနယ်ပယ်၅ခုကိုလွန်ခဲ့တဲ့ဩဂုတ်လထုတ်ကုလသမဂ္ဂအချက်အလက်ရှာဖွေရေးမစ်ရှင်ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။ဒီထဲမှာမြမစီးပွားရေးဥပိုင် Limited MEHL နဲ့မြမစီးပွားရေး Corporation MEC ဟာစစ်တပ်ပိုင်ကုမ္ပဏီအဖြစ်ထင်ရှားပါတယ်။သူတို့အောက်မှာစီးပွားရေးလုပ်ငန်းပေါင်း၁၀၅ခုရှိတယ်လို့ဖော်ပြပါတယ်။Crony Company တွင်လည်းနီးကပ်စွာဆက်သွယ်ထားပါသေးတယ်။ရခိုင်စစ်စင်ရေးမှာ Crony Company 45ခုကရန်ပုံငွေထောက်ပံ့ပါတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များဆောင်ရွက်ရေးကော်မတီကိုကမ္ဘောဇာအုပ်စုကဒေါ်လာ2တန်းကျော်၊ကာကွယ်ရေးဦးစီးချုပ်ကိုဒေါ်လာ2တန်းခွဲလှူဒန်းခဲ့ပြီး Max မြန်မာအုပ်စုကတော့ဒေါ်လာ1တန်းခွဲလှူဒန်းပါတယ်။2017ရွေးကောက်ပွဲအစိုးရဖွဲ့စည်းချိန်မှာကချင်ပြည်နယ်မှာတိုက်ပွဲပြန်လည်ဖြစ်ပွားပြီးကျောက်စိမ့်တူပုံမှုနဲ့နေဆက်ကုံသွဲမှုကိုစစ်တပ်ကချုပ်ကန်လိုက်တာမို့မြောက်ပိုင်းတိုင်းကစစ်ဘူအစင်းစစ်အချိုးအမြတ်ခံစားရပါတယ်
။လက်နက်ကင်ပဋိပက္ခဖြစ်ပွားနေတဲ့ကချင်နဲ့ရှမ်းပြည်မြောက်ပိုင်းဒေသမှာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေရှိပါတယ်။စစ်တပ်ပိုင်ကျောက်စိမ့်နဲ့ဗဒမြားလုပ်ငန်းပေါင်း23ခုတွေ့ရတယ်လို့ဖော်ပြပါတယ်။စစ်တပ်စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်တဲ့နိုင်ငံခြားကုမ္ပဏီ44ခုရှိပြီးတနက်ဖက်ဆက်လုပ်ထားတဲ့နိုင်ငံခြားကုမ္ပဏီက14ခုရှိပါတယ်။လက်နက်ခရမ်းနဲ့အခြားပစ္စည်းတွေတက်မတော်ကိုရောင်းချနေတဲ့နိုင်ငံ9ခုရှိပါတယ်။အဲ့ဒီထဲမှာနိုင်ငံပိုင်ကုမ္ပဏီ12ခုနဲ့ပုဂ္ဂလိကပိုင်ကုမ္ပဏီ2ခုပါဝင်ပါတယ်။စစ်ဘက်ရောအရက်ဘက်ပါတုံးလို့ရတဲ့ပစ္စည်းတွေတက်မတော်ကိုရောင်းချနေတဲ့ပုဂ္ဂလိကပိုင်နိုင်ငံခြားကုမ္ပဏီ9ခုရှိကြောင်းကိုလည်းကုလသမဂ္ဂမစ်ရှင်ကဖော်ပြပါတယ်။ဒိုင်းသားလက်နက်ကိုင်နဲ့ပူးပေါင်းပြီးတယံစာတထုတ်ယူနေတဲ့နိုင်ငံခြားကုမ္ပဏီတွေလည်းရှိပါတယ
်။ထူးခြားတာကတော့စစ်တပ်ပိုင်လုပ်ငန်းကြီးနှစ်ခုဖြစ်တဲ့ MEHL နဲ့ MEC ကိုနိုင်ငံပိုင်မဟုတ်ဘူးလို့သတ်မှတ်ထားတဲ့အချက်ပါပဲ။ MEHL နဲ့ MEC ရဲ့အစုရှယ်ယာအလုံးကိုလက်ရှိစစ်ဘုံနဲ့အငိမ့်စားစစ်ဘုံတွေကပိုင်ဆိုင်ပါတယ်။ MEHL မှာအစုရှယ်ယာပိုင်ဆိုင်သူ3,200ကျော်ရှိတယ်လို့မန်နေဂျာဟောင်းဘုံမူးလှမျိုးကပြောကြောင်း2019 February 1ရက်နေ့တို့ Financial Times သတင်းစာမှာ Michael Piga ဖော်ပြပါတယ်2015-16မှာ MEH ဟာဒေါ်လာ85တန်းအမြန်အစွန်ရရှိပြီးဒီထက်က3ပုံတပုံကိုအစုရှယ်ယာရှင်တွေကိုမျှဝေပေးတယ်လို့ဆိုပါတယ်ဒါပေမဲ့ MEH မှာမဖော်ပြတဲ့ဝင်ငွေအများအပြားရှိနိုင်ပါတယ်2014မှာကျောက်စိမ့်ဒေါ်လာတန်း3,100ဘုံရောင်းရတယ်လို့လန်ဒန်အခြေစိုက် Global Witness အစီရင်ခံစာမှာဖော်ပြပါတယ
်။အများသိကြတဲ့စစ်တပ်ပိုင်ကုမ္ပဏီကြီးတွေဟာစစ်ဘုစီးပွားရေးလောကရဲ့ထွက်ပြူစအကင်းလေးသာဖြစ်တယ်လို့သုံးသပ်သူတွေလည်းရှိပါတယ်။အငိမ့်စားဘိုလ်ချုပ်မှုကြီးဘိုလ်ချုပ်ကြီးဘိုလ်ချုပ်နဲ့ဘုံဦးကြီးတွေပိုင်တဲ့စီးပွားရေးလုပ်ငန်းအများအပြားရှိနေပါတယ်။အထူးသဖြင့်ကြောက်မြတ်မှောင်ခိုလုပ်ငန်းကိုကြီးစိုးကြပါတယ်။စစ်ဘုစီးပွားရေးနဲ့အရသာပြုပြင်ရေးဟာဗရာတလန်တန်တလန်မသက်ဆိုင်လောက်အောင်ကွဲပြားခြားနားနေတယ်လို့မြင်သူတွေလည်းရှိပါတယ်။ MEH ရဲ့ထိပ်ပိုင်းကညွှန်ကြားရေးမှူးဆယ်ဦးဟာစစ်ဘိုလ်တွေဖြစ်ကြပါတယ်။အုပ်ချုပ်တဲ့ဘုတ်အဖွဲ့ကိုစစ်ဦးစီးချုပ်ဦးဆောင်တဲ့ထိပ်တန်းအရာရှိ9ယောက်ကကြီးကြပ်ပါတယ်။ MEH ရဲ့ကိုယ်စားလှယ်နဲ့တွေ့ဘူးတဲ့နိုင်ငံခြားအရာရန်တူကတော့တီးခြားကဘာကလူသားတွေနဲ့တွေ့ရတယ်လို့ပဲလို့မှတ်ချက်ပေးပါတယ
်။ဟုတ်ပါတယ်။ MEH နဲ့ MEC ဟာစစ်တပ်အတွက်တီးခြားတည်ထောင်တဲ့အဖွဲ့အစည်းတွေပါ။စစ်တပ်ရဲ့ပုဂ္ဂလိကပိုင်ကုမ္ပဏီသဘောမျိုးဖြစ်နေပြီးလျှော့ဝှက်စွာလောက်ကိုင်းတဲ့အဖွဲ့တွေဖြစ်ပါတယ်။စစ်ကောင်းဆောင်ပိုင်းကသာအစီရင်ခံဖို့လိုပါတယ်။ရွေးကောက်ပွဲအစိုးရကပြုပြင်ပြောင်းလဲလုပ်လာတဲ့အခါမှာ2019မြန်မာနိုင်ငံကုမ္ပဏီများဥပဒေအရစစ်တပ်ပိုင်ကုမ္ပဏီကြီးနှစ်ခုစလုံးရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားရေးမှူးဦးစီးဌာန DICA ကိုနှစ်စဉ်အစီရင်ခံစာတင်ပြဖို့လိုအပ်လာပါတယ်။ဒါပေမဲ့အများပြည်သူသိရှိနိုင်ဖို့အတွက်ထုတ်ပြန်ကြေညာစရာမလိုကြောင်းသိရှိရပါသည်စစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေမှာအားသည့်လိုက်စားမှုအများဆုံးတွေ့ရတယ်လို့ Michael P ရဲ့ဆောင်းပါးမှာဖော်ပြပါသည် MEH ကစစ်ဘိုလ်တွေဟာစီးပွားရေးလုပ်ချင်တဲ့နိုင်ငံခြားကုမ္ပဏီတွေစီကနေလိုက်ယူလို့ရှိတယ်လို့ဆိုပါတယ် ဗီယက်နမ်ကာဂရီဝင်ကြီးဌာနပိုင်းဗီယက်တန်နဲ့ပူးပေါင်းကြည့်တီထောင်တဲ့မိုက်တဲတယ်လီကွန်ဟာစစ်တပ်ပိုင်ကုမ္ပဏီဖြစ်ပါလေ။ဒီလိုစစ်တပ်လုပ်ငန်းတွေအပြင်အစိုးရဘတ်ဂျက်အသုံးစရိတ်မှာလည်းစစ်တပ်ရယူတဲ့ဝေစုဟာအများဆုံးဖြစ်နေပါလေ။ဒီအကြောင်းကိုရှေ့အပတ်မှာဆက်လက်တင်ပြပါမယ်ခင်ဗျာ။